Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2022ခုနှစ်ဇူလိုင်လ10ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မအသိကြီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့မြန်မာရေးဖြစ်ရှင်ရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြတ်ကွက်နေတဲ့အကြောင်းလူခွေရေးဆိုင်ရာကုလသမဂ္ဂထုတ်ပြန်ချက်ကဝေဖန်လိုက်တဲ့သတင်းဟစ်တီနိုင်ငံမှာသမရလုံခြံခံရပြီးတဲ့နောက်ဝန်ကြီးချုပ်ကအရေးပေါ်အုတ်ချုပ်နေတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ထိတ်တန့်ရောက်သတင်းတွေကြီးညာပြီးနားဆင်ချရမယ့်ဆက်သွယ်မေးမြန်းခန်းတစ်ခုထဲမှာတော့
ကျွန်တော်တို့ချက်ဆက်ရှိရေးကင်းတော့ကဟလာပြည်သူလူထုနဲ့ပူးပေါင်းတဲ့တက်မတော်သားအင်အားစုကတော့အင်မတန်နည်းပါတော့အခု2021လူတော်တိုင်းရေးမှာဒီလိုဒီနေ့ပူပေါင်းနဲ့တက်မတော်သားအင်အားစုက
စစ်ကောင်စီကိုစန့်ကျင်ပြီးဘက်ပြောင်းလာတဲ့ဘူကြီးမင်းမောင်မောင်နဲ့ဆက်သွယ်မေးမြန်းချက်မှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့မြန်မာအချက်တဲဖြစ်ရှင်ရေးမွန်ပြည်သက်ပါတီကနိုင်အောင်မငိမ့်နဲ့ဆွေးနွေးမှုနဲ့အတူမြန်မာနိုင်ငံရဲ့ COVID-19 နောက်ဆုံးအခြေအနေဆိုင်ရာသတင်းဆောင်ပါးကိုလည်းတင်ဆက်ပေးမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးသုံးသက်ချက်လူမှုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြစ်ရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြတ်ကွက်နေတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ပြန်ချက်ကဝေဖန်လိုက်ပါတယ
် Future generations may look back upon this moment and ask did the people and nations of the world do all
now နာကမျိုးဆက်တွေကခုခိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိကုန်းထုတ်ကောင်းထုတ်ကြပါလိမ့်မယ်မြန်မာပြည်သူတွေအကြီးမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလိုအဆုံးအခြေအနေနဲ့ကြုံနေရချိန်မှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောင်းစီလျော်တဲ့အကူအညီတွေပေးခဲ့ကြတာဆိုပြီးမေးလာခဲ့မယ်ဆိုရင်ဒီမိကုန်းအတွက်ရေရွတ်သားအဖြစ်ပေးရမယ်ဆိုရင်တော့အခုချိန်ထိတော့မရှိသေးဘူးလို့ပဲပြောရပါလိမ့်မယ်ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကူစဲတောမတ်စင်ဒရူးကဗိုလ်ထုနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆွေးရွေးကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ကြောင်းစန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေပေါ်ပေါက်ခဲ့ရကတည်ဆုံးသူရာဂဏန်းတီရှိနေတယ်လို့အရသာဆွေးရွေးခေါင်းဆောင်တွေပါဝင်တက်ကြွလှုပ်ရှားသူထောင်နဲ့ချီဖမ်းဆီးခံထားတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဖိအားပေးနေတာဖြစ်ပါတယ်လူခွေထုကိုယ်စေကတော့မြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာအသံဝင်ကဖိအားပေးတဲ့အနေနဲ့အထူးကဝင်ငွေရပောက်ရလန်းဖြစ်တဲ့ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေကိုပိတ်ဆို့တံခတ်ရေးယူဖို့လဲတိုက်တွန်းခဲ့တာပါအမေရိကန်နဲ့ဥရောပတမက EU ပါဝင်အနောက်နိုင်ငံတွေကတော့မြန်မာစစ်အာဏာပိုင်တွေပေါ်မကြတဲ့ငါးဆက်လို့ပိတ်ဆို့တံခတ်ရေးယူရရှိမယ်တရုတ်နဲ့ရုရှားပါဝင်နိုင်ငံတချို့ကတော့ပြစ်ဒဏ်ခတ်တဲ့စီစဉ်တွေကိုစန့်ကျင်နေတာဖြစ်ပါတယ
်1962ခုနှစ်ဇူလိုင်9ရက်ကျောင်းသားတမကအဆောက်အုံဖြိုချခံရခြင်းနဲ့ကျောင်းသားတွေသွေးမြေချခဲ့ခြင်းအောင်းမေးပွဲအထိမ်းအမှတ်အနေနဲ့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေအပါအဝင်မြို့အတော်များများမှာစစ်အာဏာရှင်စနစ်ကန့်ကွက်ဆန္ဒပြပွဲတွေမနေ့ဗုဒ္ဓဦးနေ့ကပြုလုပ်ခဲ့ကြတယ်လို့ AB သတင်းမှာဖော်ပြထားပါတယ်။ကျောင်းသားကျောင်းသူတွေကဆန္ဒပြပွဲကိုအချိန်တိုအတွင်းပျောက်ကြားပြုလုပ်ခဲ့ပြီးနောက်ချက်ချင်းလူစုခွဲခဲ့ကြပါတယ်။1962ခုနှစ်မတ်လ2ရက်နေ့ကအဲ့ဒီအချိန်စေဦးစည်းချုပ်ဗိုလ်ချုပ်နေဝင်းကလူထုတင်မြောက်တဲ့ပါလီမန်ဒီမိုကရေစီအစိုးရစီကနေအာဏာသိမ်းယူခဲ့ပြီးတော်လှန်ရေးကောင်စီအဖြစ်ကြီးညာခဲ့ကတိုင်းပြည်ကိုစေအုပ်ချုပ်ရေးနဲ့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီနောက်ဇူလိုင်လ9ရက်နေ့မှာရန်ကုန်တက္ကသိုလ်ကျောင်းသားတွေစစ်အစိုးရကိုစန့်ကျင်ခဲ့တဲ့အတွက်အကြမ်းဖက်နှိမ်နှင်းခဲ့ရာကျောင်းသားအပြားအပြားတည်ဆုံခဲ့ပါတယ်။နောက်နေ့အစောပိုင်းမှာတမိုင်းဝင်ကျောင်းသားတမကအဆောက်အုံကြီးကိုလည်းမိုင်းခွဲဖြိုချခဲ့ပါတယ်။မနေ့ကတနေ့ထဲမှာပဲရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်း1962ဇူလိုင်9ရက်နေ့ကအသက်ပေးခဲ့ရသူအလုံးကိုဂုဏ်ပြုပါကြောင်းကြေညာရေးသားခဲ့ပါတယ်။ပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးအတွက်ကာလာကြာရှည်ကလေးကကြိုးပမ်းခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့ကဒီမိုကရေစီရေးလူသားတို့အခြေခံအခွင့်အရေးအတွေ့အသက်ပေးခဲ့ရသူအားလုံးကိုလည်းဂုဏ်ပြုပါကြောင်းရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမကြာခင်ငါဆက်လို့ COVID ကာယောဂါကူးစက်မှုတွေတိုးလာနေရကရန်ကုန်တိုင်းပါဝင်နောက်ထပ်မြို့နယ်တရားစင်ကျော်မှာအိမ်ပြေမထွက်ဖို့ကန့်သက်ချက်တွေထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းကမင်္ဂလာတုံမော်ဘီရွှေပြည်သာလှိုင်အင်းစိန်တောင်ကလပ်မင်္ဂလာတောင်ကျုံမြောက်ကလပ်ဗဟန် မရန်ကုန်စံမြွနယ်အပြင်မကွေးတိုင်းခံကောင်းမြွနယ်မွန်ပြည်နယ်မော်လမြိုင်နယ်တန်ဖြူစရမြွနယ်တွေမှာဒီနေ့ကြာသပတေးနေ့ကစအင်ဖြစ်မထွက်ဖို့ကန့်တက်လိုက်တာပါကာယောဂကူးစက်မှုတွေထိန်းချုပ်ရေးအတွက်မလိုရရင်အင်ဖြစ်မထွက်ကြဖို့ဗိုလ်ထုနေ့ကတိုးလိုက်တဲ့မြွနယ်တွေနဲ့ပါဆိုရင်တော့စုစုပေါင်းမြွနယ်44ခုရှိတော့ပါပြီမြန်မာနိုင်ငံမှာမကြာသေးငါးဆလို့ကိုဗစ်ရောဂါကူးစက်မှုတွေစံချိန်ချင်းတိုးလာရကအာဏာပိုင်တွေတွာလာလို့ရှာမှုတွေကိုတုံ့ပြန်ကန့်တက်နေသလိုကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာဖို့လည်းတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့ဗိုလ်ထုနေ့ကနောက်ဆုံးထုတ်ပြန်ချက်အရ24နှစ်အတွင်းဓာတ်ခွဲစစ်ဆေးမှုပေါင်း 14,000 ကျော်မှာအတည်ပြုလူနာ 3,948 ယောက်နဲ့သေဆုံးသူ 59 ယောက်ရှိတာကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါတတိယလိုင်းကျင်းပခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကာယရောဂါကူးစက်မှုနဲ့ကြုံနေရတာလည်းဖြစ်ပါတယ
်ကဘာကြီးမှာကိုဗစ်ကာယရောဂါဖြစ်ပွားမှုကအလွန်အမင်းအန္တရာယ်ဆိုးပါးတဲ့အဆင့်ကိုရောက်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ဗုဒ္ဓဦးနေ့ကပြောပါတယ်။ဒါဟာတကမ္ဘာလုံးမှာကာကွယ်ဆေးရရှိမှုမညီမမျှဖြစ်တဲ့အတွက်ကြောင့် COVID ကရောဂါမျိုးဗီဇပြောင်းပို့တဲ့ဟာအဆက်မပြတ်ပြန့်ပွားနေတာလို့လည်းသူကပြောပါတယ်။တချို့နိုင်ငံတွေဟာကာကွယ်ဆေးထိုးတဲ့နှုံးတွေမြင်မာပြီးနောက်ထပ်အမြင့်ထိုးဖို့အတွက်တောင်စီစဉ်နိုင်ကြတဲ့အတွက်လူအချင်းချင်းသတ်မှတ်အကွာအဝေးတွေကိုပယ်ပြတ်နိုင်ကြတယ်လို့ဂျနီဗာမှာရှိတဲ့ WHO ဌာနချုပ်ကနေသူကပြောပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးရရှိနိုင်မှုဟာတုံ့လောက်စရာကောင်းလောက်အောင်ညီမျှမှုမရှိတဲ့အတွက်ကိုဗစ်ကာယရောဂါမျိုးဗီဇပြောင်းပို့တဲ့ကူးစက်မှုတွေဟာကမ္ဘာဒေသတိုင်းမှာဆိုးဆိုးဝါးဝါးဖြစ်နေတယ်လို့လည်းသူကဆိုပါတယ်။အာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှာအောက်ဆီဂျင်တိုးလောင်အိုးတွေမလုံမလောက်ဖြစ်ရတာကုသရေးအပိုင်းမှာအားနည်းရတာတွေဟာအများအပြားသေဆုံးရခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။တကမ္ဘာလုံးမှာကိုဗစ်ကာယရောဂါကြောင့်မကြာသေးခင်ကလူပေါင်း၄သန်းလောက်သေဆုံးခဲ့ရပြီးနိုင်ငံအများစုဟာလည်းသူတို့နိုင်ငံလူရေအတွက်ကာကွယ်ဆေးလုံလုံလောက်လောက်ရရှိဖို့ကြိုးစားနေကြတယ်လို့လည်းဆိုပါတယ်ခင်ဗျာ။
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟစ်တီနိုင်ငံမှာသမ္မတလှုပ်ကြံခံခဲ့ရပြီးတဲ့နောက်အရေးပေါ်အခြေအနေအရတိုင်းပြည်အနာကိုထိန်းချုပ်လွှဲတဲ့အကြောင်းယာယီဝန်ကြီးချုပ်ကကြေညာလိုက်ပါတယ်
။ Mon fait que je présidais un conseil ministre à l'extraordinaire.
ဝန်ကြီးဖွဲ့နဲ့လင်းနဲ့ထားတိုင်ပင်ဆွေးနွေးပြီးတိုင်းပြည်အနာကိုထိန်းချုပ်လိုက်ကြောင်းကြေညာဖို့ဆုံးဖြတ်လိုက်ပါတယ်လို့ယာယီဝန်ကြီးချုပ် Claude Joseph ဗိုလ်ထုနှင့်မနေ့နိုင်ငံကိုပြောကြားတဲ့မင်းကမှထက်သွင်းပြောဆိုလိုက်တာပါ။ဟေဒီနိုင်ငံပေါ်တိုပရင်းမြို့တော်လူကုန်တဲ့ရက်ွက်ကနေမှာသမ္မတဂျိုဗန်နက်မိုရစ်ကိုဘသူမှမသိတဲ့တန်တန်သမားတွေလှုပ်ကြံတက်ပြတ်ခဲ့ပြီးနိုင်ပိုင်းကျမှာပဲဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။တိုင်းပြည်ကိုတရလောတောင်ယူအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကတော့စစ်အုပ်ချုပ်ရေးကြေညာထားပြီးလက်ဆက်တွေနဲ့အထက်လေဆိပ်ကိုလည်းပိတ်ထားလိုက်ပါတယ်။အမေရိကန်သမ္မတဂျိုဘိုင်ဒန်ကတော့လှုပ်ကြံတက်ပြတ်မှုကိုပြစ်တင်ရှုတ်ချတဲ့အကြောင်းအင်ဂျီရောကနေကြေညာချက်ထုတ်ပြန်လိုက်တာပါ။အကြီးထန်တဲ့လုပ်ရပေါ်ပြစ်တင်ရှုတ်ချကြောင်းနဲ့တက်ခတ်မှုတွေဒဏ်ရာခဲ့တဲ့ဟေဒီသမ္မတကတော့ပြန်နေကောင်းလာဆူတောင်းတဲ့အကြောင်းလေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်အနေနဲ့ဟေတီပြည်သူတွေအတွက်ဝန်ထဲကြောင့်နဲ့ဟေတီနိုင်ငံဘေးကင်းလုံခြုံရေးလိုအပ်တဲ့အကူအညီတွေပေးရဖို့အသင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ညတနေ့လောက်အချိန်မှာသမ္မတကိုလှုပ်ကြံသူတွေဟာအင်္ဂလိပ်စကားနဲ့စပိန်စကားပြောသူတွေဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုထားတာပါ။အ
ီရန်နိုင်ငံရှိအမေရိကန်လေတပ်အခြေစိုက်စခန်းနဲ့တခြားနိုင်ငံတကာတပ်ဖွဲ့တွေရှိရာကိုအ ਨੇ စုံဒုံးကျည်လေးစင်းနဲ့ပြစ်ခတ်ခံခဲ့ရတဲ့အတွက်လူနှစ်ဦးတန်ရာအနေငယ်ရရှိခဲ့တယ်လို့အမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပိုမူဂျီဝိန်းမာရိုတိုကဗိုလ်ထုနေ့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာမရှိသေးပါဘူး။အီရန်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာအီရန်ကြောထောင်နောက်ခံပြုထားတဲ့စစ်သွေးကြွတွေလှုပ်ရှားနေပါတယ်။အီရန်နဲ့ဆီးရီးယားနယ်စပ်မှာရှိတဲ့အီရန်ရဲ့မဟာမိတ်အီရတ်စစ်သွေးကြွတွေရဲ့စခန်းကိုပြီးခဲ့တဲ့လကအမေရိကန်ကလေကြောင်းကတိုက်ခိုက်ခဲ့ပြီးအဲ့ဒီစစ်သွေးကြွတွေကလည်းပြန်လည်တိုက်ခိုက်မယ်လို့ဟေ့ကျွေးခဲ့ပါတယ်။အီရန်ကတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့စစ်သွေးကြွတွေကိုထောက်ပံ့တာမရှိဘူးလို့ညင်းဆိုတယ်လို့အမေရိကန်တပ်ဖွဲ့တွေကဆီးရီးယားနယ်စပ်ကစစ်သွေးကြွတွေကိုတိုက်ခိုက်တာကိုလည်းရှုံ့ချခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအနောက်မြောက်ဘက်ကမြို့တစ်မြို့မှာတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်အစိုးရကိုထောက်ခံတဲ့တပ်တွေကတာလီဘန်သဘုံတွေကိုမျိုးရွယ်ကတိုက်ထုတ်နိုင်တဲ့အကြောင်းအာနာမန်နီကပြောလိုက်ပါတယ်။ဘက်ကစ်ပြည်နယ်မြို့တော်ကလာအီနောမြို့ရဲ့နေရာတစ်ချို့မှာတာလီဘန်သဘုံတွေညဘက်တိုက်ခတ်ရာကအပြန်အလှန်တိုက်ပွဲဖြစ်ခဲ့တာပါ။ဗက်ပေါင်းစုံကနေထိုးစစ်ဆင်ဝင်ရောက်လာတဲ့တာလီဘန်တွေဟာမြို့ထဲမှာရှိနေတဲ့ပြည်နယ်ရဲတပ်ဖွဲ့ရုံးချုပ်ပါဝင်အရေးကြီးတဲ့နေရာတစ်ချို့ကိုသိမ်းပိုက်နိုင်ပြီးဗဟိုချင်းတောင်မှဖမ်းဆီးထားတဲ့အကျဉ်းသား6လောက်ကိုလွှတ်ပေးလိုက်တယ်လို့လည်းမြို့ကန်အနေနဲ့တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တွေထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ထောင်ကနေအကျဉ်းသားတွေဖတ်ပြေးတဲ့ပုံတွေသဘုံတွေကမော်တော်ဆိုင်ကယ်တွေနဲ့မြို့နေရာအနှံ့ကိုသွားလာတဲ့ပုံတွေကိုလည်းတွေ့ရပါတယ်။မြို့နီးဝန်းကျင်မှာရှိတဲ့ခရိုင်တွေကိုမကြသေးရင်ကပဲတာလီဘန်တွေသိမ်းပိုက်ထားတာကြောင့်ပြည်နယ်မြို့တော်ကိုတိုက်ခိုက်နိုင်ခဲ့တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကဗီဒီယိုကိုပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်မြင့်အဆောက်အုံတပိုင်းတစပြိုကျခဲ့ပြီးအပြည့်အစည်းပုံတွေကြားမှာမနေ့ဗုဒ္ဓနေ့ကအလောင်း၁၀လောင်းရှာဖွေတွေ့ရှိခဲ့ပါတယ်။ဒါနဲ့ဆိုရင်စုစုပေါင်း46လောင်းရှာဖွေတွေ့ရှိခဲ့ပြီး94ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။သေဆုံးသူတွေက32ဦးကိုတော့ဘဲသူဘဲဝါခွဲခြားသိရှိနိုင်ပြီလို့မိုင်းယာမီမိသက်လက်ထောက်အကြီးအကဲကပြောပါတယ်။မနေ့ကတော့ရှာဖွေကယ်ဆယ်ရေးတွေဟာဖလော်ရီဒါတောင်ပိုင်းကမ်းခြေကိုအပူပိုင်းမုန်တိုင်းအယ်ဆာတိုက်ခိုက်ခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေရပ်ဆိုင်းခဲ့ရတယ်လို့ယူဆရပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ဇူလိုင်လ8ရက်ကြာသာပတေးနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စုံမင်းတို့အကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။တကြောပြန်ကိုဗစ်တတိယလှိုင်းဖြစ်နေတဲ့ကလေးလားရှိုးမင်းလှမြို့နယ်တွေမှာသေဆုံးမှုနဲ့ကူးစက်မှုနှုန်းမြင့်တက်နေပေမဲ့ပြည်သူတွေကတော့ပို့ဆာနေသေးပဲလို့ဒေသခံပရဟိတအကူအညီပေးနေသူတွေကပြောပါတယ်။ကူးစက်မှုနှုန်းများတဲ့မြို့နယ်တွေမှာအိမ်မှာပဲနေချဖို့စစ်ကောင်စီကျန်းမာရေးဌာနကအမိန့်ထုတ်ထားပေမဲ့လိုက်နာမှုအားနည်းတာကိုတွေ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်တင်ပြပေးပါမယ်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကူးသူအရေအတွက်3600ကျော်ရှိပြီးသေဆုံးသူက50ကျော်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာကိုဗစ်သေဆုံးနှုန်းနဲ့ကူးစက်နှုန်းအဆမတန်မြင့်တက်နေပေမဲ့လူတွေကြားမှာမကြောက်ကြပဲပေါ့ဆနေတော့မယ်လို့ဒေသခံပရဟိတအကူအညီပေးနေသူကပြောပါတယ်
။မနေ့ကအခုဆိုရင်ကျွန်တော်42ယောက်လောက်သုံးတယ်။သုံးတာမှာ2ယောက်ကပဲဆေးရုံကသုံးသွားတာ။40ယောက်အိမ်ထဲမှာသုံးတာပေါ့။သူကမမျော်လင့်တဲ့ဟာဖြစ်တယ်။ဖြစ်တာဆိုတော့သူကမထင်ဘူးဒီကယောဂါအဲ့တော့သူများတွေသုံးနေကြားတော့ကြားတာပေါ့လေ။တိုက်မယ်လေအဲ့ခါစိတ်ကိုအချင်းကြီးစိုးတဲ့လူတွေဘယ်လိုသုံးနာလို့သူထင်နေကြတော့အခုချိန်ဒီ။အဲ့လိုယောဂါပေါ်မှာပေါ့အတန်တွေးရတော့လည်းအများကြီးပါတယ်။အထူးအမကြောက်ကြပါလေကျွန်တော်တို့သူတို့ဆိုလိုဆိုဆိုမကြောက်ကြဘူးပေါ့စားတယ
်အခုတိတ်ဆုံးတဲ့သူအများစုဟာကိုဗစ်ကူးစက်ခံရသူဟုတ်မဟုတ်ဆေးစစ်အတိမပြုနိုင်ခင်မှာပဲအိမ်မှာအတက်ရှူကျက်တာအဖျားလက္ခဏာစတာတွေနဲ့တိတ်ဆုံးနေကြပါတယ်အိမ်တွေအိမ်မှာလူတစ်ယောက်ကကူးစက်သွားပြီးပြန်ကောင်းလာတာမဟုတ်ပဲအိမ်မှာရှိတဲ့သူအလုံးကူးစက်ခံရပါတယ်ယောဂအခန့်ရှိသူတွေအသက်ကြီးသူတွေကကူးစက်ပြီးအသက်တိတ်ဆုံးရတဲ့အနေအထားဖြစ်နေတယ်လို့ကလေးမျိုးဒေသခံဗရဟိတအဖွဲ့တွေကပြောပါတယ်ကိုဗစ်ရောဂါကူးစက်မှုများလာတဲ့မြို့နယ်တွေကိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကအိမ်မာနေဖို့အမိန့်ထုတ်ပြန်ထားတဲ့အထက်ကလေးမျိုးပါဝင်ပေမဲ့လိုင်းနာမှုအားနည်းပြီးစစ်ကောင်စီဘက်ကလည်းထိန်းချုပ်မှုမရှိဘူးလို့အဲ့ဒီဒေသခံပရဟိတအကူအညီပေးနေသူကဆက်ပြီးပြောပါတယ်
။ပြီးရဲ့သူတို့ပြီးရဲ့ပြီးပေမဲ့လည်းသူတို့ဒီဟာပေါ်မှာဒေသအုပ်ချုပ်ရေးဟိုပေါ်လေခုနကလိုကျွန်တော်ဟိုဘက်ကာလာလိုအလိုကြည့်ကြမမှန်လောက်နေနေကြမရှိရတော့ပါတယ်။ဒီလိုကမှသူတို့ကလည်းပို့တယ်ပဲသွားတယ်သွားတယ်ဒီမှာဆိုကျွန်တော်အိမ်သားပါဆိုရင်စောက်လို့ရလို့ပြန်ရန်ဖွဲ့လေသူချင်းဆိုရင်စကားပြောရမတ်ဆွန်ပါအောင်ပြန်လိုက်စကားပြောနေရတယ်သူတို့ကလူစိမ့်မှညာမျိုးကပဲမတ်လေးကောက်အုပ်ပြီးတော့အဲသွားလာတာမျိုးပေါ့နော်သူကဟိုမကြောက်ကြဘူးကြာတိလားသွားလာသွားလာသွားလာပဲသူပုံမှန်သွားလာကြတယ်ဒီလိုတော့မှကျွန်တော်တွေးမိသေးတယ်ဟာဒီရောကဟိုတော့ကြောက်ရောကလိုမျိုးကူးပြီးသွားတဲ့အနာကြီးတွေပေါက်သွားအပြီးတွေတစ်ချဲချဲနဲ့တော့ဘုံစုံတော့လူကြီးကကြောက်ရောပုံမှန်ဖြစ်နေတယ်ဒီကကူးသွားရင်လည်းမတိသားရဘူးကြည့်ကြတော့ပေါ့တန်နေနေပဲသူကသူ့မှာရှိတဲ့အားအနေဆုံးသူကိုတိုက်ခိုက်ပြီးတော့အဲ့ဒီကသုံးသွားတာ
ကလေးမျိုးမှာနေစဉ်ကူးစက်သူနဲ့တိတ်ဆုံးသူများလာပြီးကျန်းမာရေးဝန်ထမ်းမလုံလောက်တာတွေအပြင်အောက်ဆီဂျင်အိုးမလုံလောက်တဲ့ပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်။ပဲခူးတိုင်းမင်းလာမြို့နယ်မှာလည်းကူးစက်မှုတွေပိုများလာနေပါတယ်။ဇွန်လကနေဇူလိုင်လ9ရက်နေ့အထိကိုဗစ်လူနာ200ကျော်ရှိပြီးအခုဆိုရင်တရက်ကိုအတီးပြူလူနာ20လောက်ရှိနေပါတယ်။အတီးပြူလူနာနဲ့အနမ်းပြောက်တဲ့သူတွေများလာတာကြောင့် quarantine center ထပ်ဖွင့်ဖို့လှုံ့ဆော်နေရလို့စိန်ကန့်လန့်လူမှုကွန်ရက်အသင်းကပြောပါတယ်။ဒီလိုကိုဗစ်ကူးစက်သူတွေအနမ်းပြောက်သူတွေများလာပေမဲ့ လူတွေကြားမှာယောဂကိုဂယုမစိုက်တဲ့သူတွေလည်းရှိနေတယ်လို့စိန်ကန့်လန့်လူမှုကွန်မြူနတီအသင်းဒုတိယဥက္ကဋ္ဌကဆိုပါတယ်
။ကိုစစ်တဲ့ကွန်နက်တော်များပေါ်စစ်တဲ့အချိန်ကတော့ကွန်နက်ထားဖို့ရလည်းမနိုင်၊ကွန်နက်ပြောက်တွေလည်းများလာဆိုအဲ့ဒါကိုလို့စာတင်ကြောင်းတွေကိုတော့ကွာတင်းစနာကျန်ဖို့မလို့လုပ်နေတယ်။ဒီကလာကဘယ်လိုပြောမှန်းကိုမသိဘူးနေတယ်ကျွမ်းရယ်ဘယ်ပြောမှန်းလို့ဆိုတော့ကျွတ်ကြလဲဒီဘက်ဘိတ်လို့ပြောမှန်းလားနိုင်ငံရေးကိုပဲအားတန်လို့ပြောမှန်းမသိဘူးကျွတ်ကြလဲလုံးလုံးကြီးမဆိုင်ဘူးကျွတ်လူတွေများတော်များကြောက်တော့အဲ့တော့ကြောက်တဲ့လူတွေကမကြောက်တဲ့လူကိုပေါ့ပတ်ဆောင်ပေါ့ဒါပဲရှိတယ်အဲ့လိုပဲသင်ချင်းနေတာပေါ့လူတွေကမှဆိုရင်လည်းကြောက်တဲ့လူကလည်းကြောက်တယ်မကြောက်တဲ့လူကလည်းဒီကကိုဗစ်ကဘယ်လိုပြောမှန်းနားလည်အောင်သိပါဦးကျွတ်လဲကျွတ်ကြလဲဒါပေမဲ့လမ်းပေါ်မှာတော့သိတာမရှိတော့ဘူးဒီဝါရီမှာဖြစ်တဲ့နှုံးကယူဝါတိုင်းလို့ဖြစ်နေတာကွာ
အပြင်သွားရင်နှာခေါင်းစီးတက်ဆင်ခြင်းပြန်လာရင်လက်ကိုတေချာတန်းစင်ဖို့အနမ်းပြောက်လာရင်တက်ဆိုင်ရာကိုအကြောင်းကြားဖို့ဆက်သဖြင့်ကြေးရွာတွေမှာမိသက်သက်ဖွဲ့ချစ်ချိန်ဤအသင်းနဲ့လူမှုကွန်မြူနတီအသင်းတွေပူးပေါင်းပြီးတရက်ကို2ကြိမ်ကိုဗစ်ပညာပေးလှုံ့ဆော်ရေးလုပ်ငန်းတွေလုပ်နေတယ်လို့လည်းပြောပါတယ်။ရက်ကွက်အလိုက်တအင်ကိုတယောက်နှုံးနဲ့ဈေးဝယ်ကတ်ထုတ်ထားတယ်လို့လည်းပြောပါတယ်။ဒါအပြင်ပဲခူးတိုင်းမှာတမျိုးနဲ့တမျိုးနဲ့မှာစစ်ကောင်စီအဖွဲ့ပါတဲ့စစ်ဆေးရေးဂိတ်ထားရှိပြီးစစ်ဆေးတာတွေရှိနေတယ်လို့ဒေသခံလူမှုကွန်မြူနတီအသင်းတွေကပြောပါတယ်။ကိုဗစ်ကူးစက်မှုများတဲ့နေပြည်တော်ရန်ကုန်ပဲခူးစတဲ့မြို့နယ်ပေါင်း30ကျော်ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနက stay at home အမိန့်ထုတ်ပြန်ထားပါတယ်။တလားကျော်အတွင်းအတီးပြုတ်လူနာ6ရောက်လောက်ကူးစက်မှုရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရဲ့အခြေအနေကိုငင်းကြံတစ္ဆာလူမှုကွန်ရီရဲ့အသင်းကအခုလိုပြောပါတယ်
။တွားတော့မနေ့ပိုင်းတော့ဥစ္စာရောဥစ္စာများပါတယ်။ဆယ်နယ်နောက်ပိုင်းဆိုရင်တော့လူတော့တိတ်မရှိတော့ပါဘူး။လူကတော့တိတ်အရကျဲတော့ပြီပေါ့။
ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစစ်ကောင်စီကကောင်းကောင်းမကင်သွယ်နိုင်ဘူးလို့ဒေသခံနဲ့အကူအညီပေးနေသူတွေကပြောပါတယ်။လက်ရှိမှာကိုဗစ်ကူးစက်မှုနှုန်းကတဟုန်ထိုးမြင့်တက်လာနေပြီးတော့အောက်ဆီဂျင်အိုးမလုံလောက်တာနဲ့ကျန်းမာရေးဝန်ထမ်းမလုံလောက်တာတွေနိုင်ငံအနှံ့ဖြစ်ပေါ်နေတယ်လို့သိရပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အနေနဲ့လက်ရှိမြန်မာနိုင်ငံအခြေအတဲတွေညှိနှိုင်းဆွေးနွေးအပြစ်ရှာချဖို့တိုက်တွန်းလိုက်ပါတယ်။မနေ့ကပြီးခဲ့တဲ့၄ရက်ကြာ PPSD ရဲ့ Internet Online အစည်းအဝေးမှာယာယီအဖွဲ့ခေါင်းဆောင်ဟောင်းဗိုလ်ချုပ်ကြီးရွတ်စင်နှုတ်ထက်ပြီးမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်အောင်မင်းဦးဆောင်တဲ့စုပေါင်းခေါင်းဆောင်မှုအဖွဲ့ဖြစ်ပေါ်လာတာမှာဘာတွေထူးခြားမှုရှိပါသလဲ။မြမအချက်တဲဖြစ်ချင်းရေးဘာတွေလှုပ်ဆောင်ဖို့ရှိပြီးလက်ရှိ NCA အနေထားကရောဘလို့ရှိနေပါသလဲ PPSD ပြောခွင့်ရမွန်ပြည်သက်ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်နိုင်အောင်မငေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်အထူးကြားဆုံးမှာပြောရရင်ဒီနေ့ပြဿနာကိုငငယ်ရရပဲဖြစ်ချင်းသိတယ်ဒီလိုအင်အားတုံးပြီးတော့ဖြစ်ချင်းတာကိုကျွန်တော်တို့ဟိုနောက်ဆုံးရလတ်ကောင်းတစ်ခါရှိဘူးလို့ကျွန်တော်တို့သဘောထားချမှတ်ထားတယ်ပေါ့နော်ဒါအဓိက SDA အဓိကရည်မှန်ချက်ချထားတဲ့ Federal Democracy ပြည်တော်စုကိုဆက်လက်ပြီးဆောက်သွားမယ်လို့ကျွန်တော်လည်းမြေဆောက်ခိုင်ထားပြီးတော့ဆက်လက်သွားမယ်။ဒါတော့ကျွန်တော်တို့ရဲ့ဒီ SDA လက်မှတ်ထိုးထားတော့ကတိဖြစ်လုပ်ပြီးခဲ့တဲ့ဒီနိုင်ငံအကောင်ဆောင်ပါ ASEAN နိုင်ငံအကောင်ဆောင်တွေ EU နိုင်ငံကတွေ UN ကတွေနောက်ဂျပန်တရုတ်စတဲ့နိုင်ငံကလည်းဒီဖြစ်ချင်းပြေးဆိုင်ရမှာအထက်ကူဖြစ်ဖို့အတွက်ကျွန်တော်ဝင်ပြီးတော့ဆက်လက်ပြီးတော့ချင်းကပ်သွားမယ်ဆိုတဲ့အကြောင်းအဓိကအပြည့်ကျွန်တော်တို့လှုပ်သွားပါတယ်
ဟုတ်ကဲ့အဲ့ဒီနေရာမှာလက်ရှိနိုင်ငံရေးအခြေအတဲ့ကိုတည်လည်နိုင်ရေးအတွက်ပေါ့နော် NCA ရဲ့အနှစ်သာရကိုအခြေခံပြီးတော့ဖြည့်ရှင်းသွားမယ်ဆိုတဲ့နေရာမှာဒီခုနကပြောတဲ့ပြည်စုံဆွေးနွေးရေးကိုဒီနိုင်ငံကအတိုင်းဝိုင်းတွေနဲ့အတူပေါ့နော်ပူးပေါင်းပြီးတော့ဆောင်ရွက်သွားဖို့ကိုဆိုလိုတာလားဘာကိုအဓိကဆိုလိုတာလဲအနှစ်သာရကိုအခြေခံမယ်ဆိုတာလေ
နှစ်သာရကကျွန်တော်တို့ပြောချင်တာကဒီအင်အားသုံးပြီးဖြည့်ရှင်းလို့ဘလို့မှပဲအခြေရလက်ကောင်မထွက်ဘူးဒါကိုလည်းကျွန်တော်တို့ဝိုင်းဝန်းကူညီဝိုင်းဝန်းပြင်ချင်မှာပဲရလက်ကောင်ထွက်နိုင်မယ်ဒါကိုလည်းကျွန်တော်တို့အခုလောလောဆယ်နေတဲ့ NCA စာချုပ်ထဲမှာပါတဲ့အချက်တွေအများကြီးရှိတယ်။အရေးဆွေးနွေးချက်တွေစီးရေးဆိုင်ရာဆွေးနွေးချက်တွေအဲ့တော့ဒီဂျာဂလာဒီလူမှုဆိုင်ရာဆွေးနွေးချက်ဒါကိုလည်းဆုတ်ခိုင်းပြီးတော့လုပ်သွားမယ်။အခုလောလောဆယ်နေတဲ့စစ်ကောင်စီနေနေတဲ့တော့ကျွန်တော် PPS နဲ့နိုင်ငံဆွေးနွေးပွဲမှုမလုပ်ဘူး။ဆိုင်ရထားမယ်ဒါပေမဲ့ပါတီတစ်ခုချင်းအနေနဲ့သူသက်ဆိုင်ရာသူပါတီရဲ့လူအခြေရပိုင်လက်ထဲသူမျိုးပဲလုပ်ခဲ့ကြရင်လည်းလုပ်နိုင်ရတဲ့ဆိုတဲ့အကြောင်းလေးကျွန်တော်တို့သဘောထားမှတ်ချက်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာအဓိကတော့ဒီအနှစ်သာရကတွေ့ဆုံဆွေးနွေးနဲ့လက်ရှိအခြေအတည်တွေကိုဖြည့်ရှင်းဖို့ပေါ့နော်ဘယ်လိုမျိုးသူတို့ဘယ်ကိုရောက်လာအောင်လုပ်ဖို့ပြင်ဆင်တာလဲ
ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောထားလို့ပဲပေါ့နော်ကျွန်တော် SC လက်မှတ်ရေးထိုးထားတော့ကစစ်စစ်တင်နေကြရအများရှိပါတယ်အဲ့ဒါကိုကျွန်တော်ချင်းကပ်ပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်အမြင်လေးတူညီရအောင်ရ ရခိုင်ရေးဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေသွေးဆွေးဆွေးနွေးလမ်းကြောင်းပေါ်မှာရအောင်တော့ကျွန်တော်တို့တစ်ဖက်ကိုချင်းကပ်မယ်ကျွန်တော်တို့လည်းတိုက်တွန်းပြောဆိုတော့မယ်ဒီနှစ်ဖက်ပေါ့နော်ချင်းကပ်နေတဲ့ဘက်ခံရ
ဟုတ်ကဲ့နှစ်ဖက်ကိုချင်းကပ်တယ်ဆိုတာအဓိကတော့စစ်ကောင်စီနဲ့
ဟုတ်ကဲ့ AGG ဆွေးရပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီခါကျတော့တစ်ခုကတော့တိုက်ပွဲတစ်ချို့ကလည်းဒေတာတစ်ချို့မှာပေါ့နော်ချစ်တာတစ်ဖြည်းဖြည်းများလာတဲ့အတွက်ဒီပေါ်မှာရောလက်ရှိဒီ NCA ရဲ့အနေအထားကိုဘယ်လိုမျိုးသမထားမိရရှိ
တယ်။ဒါကအချိန်ခါတစ်ခုမှတော့စောက်ရောက်ဖို့ပေါ့လေ။ဒါအဖြစ်ကတော့ဒီအချိန်ခါအချိန်နဲ့တစ်ခုခုရုပ်လုံးပေါ်လာမယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာနောက်တစ်ခုကတော့ဒီ NUG အမျိုးသားညီညွတ်ရေးဆွေးနွေးပွဲပတ်သက်လို့ပေါ့နော်။ဘုံသဘောထားယက်တိချက်မျိုးထုတ်ပြန်ဖို့ကြိုးစားမယ်လို့ PPSC ရဲ့ခေါင်းဆောင်ဟောင်းပေါ့နော်။အဖွဲ့အစည်းကမှတွေ့ခဲ့ရပါတယ်။အဲ့ဒီဆွေးနွေးမှုအနေထားလေးရအောင်ဘယ်လိုရှိခဲ့လဲ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ရဲ့ဒီ NUG ရဲ့သဘောထားမှာပေါ့နော်ဥပမာဆိုရင်ဒီဖက်ဒရယ်ဒီမိုကရေစီပြောင်းစုကြည့်ဖောက်ရွက်အတွက်သုတိညာစာတမ်းတွေထုတ်တယ်ဒီပေါ်မှာလည်းကျွန်တော်တို့အပြန်အလှန်သုံးသပ်တယ်ကျွန်တော်တို့လည်းဒီအစိတ်ပိုင်းတက်တော့နိုင်ငံတော်ကိုဘလူးတီဖောက်မယ်ဖက်ဒရယ်ကိုဘလူးတီဖောက်မယ်ပေါ့အခြေခံမူသဘောထားပေါ်မှာပို့ပြီးတော့ရတာပေါ့လေဘလူးတီဖောက်မယ်အဲ့ဒီပေါ်မှာတော့ကျွန်တော်တို့လည်းအများကြီးသဘောတူညီမှုရှိတယ်စိတ်ပိုင်းချက်မှာပဲဒီလုပ်ငန်းကောင်တာပေါ်မှာကျွန်တော်လည်းမတူကြွေးကြမှုတွေနဲ့ရှိတာတယ်ဒီအပိုင်းကနေပြီးတော့ဦးစီးဦးဆောင်ပြီးတော့လောက်တာကအဲ့မတူဘူးပေါ့နော်ကျွန်တော်တို့ပြင်နေတာမတူတော့ဒါတော့ကျွန်တော်တို့အပြန်အလှန်တုံ့တက်နေတယ်စဉ်းစားနေတယ်ကျွန်တော်တို့ပါတီတစ်ခုချင်းဝင်ချပြနေတဲ့ကြော stakeholder တွေနဲ့ချပြထားတဲ့ရှိတဲ့ခင်ဗျာအဲဒါ AEG ရဲ့လောက်ရပုံမှာပဲလောက်ရပုံမှာကျွန်တော်တို့လေးစားတယ်ဒါတိမရှိတာပေါ့ဒါတခြားကိစ္စတွေဆက်လက်ပြီးတော့ဆွေးနွေးသွားရအောင်ပေါ့နော
်ဟုတ်ကဲ့ဒီနေရာမှာတစ်ခုကလည်းဒီစီပွားဥဆောင်မှုနေရာမှာအဓိကအဖွဲ့ကြီးတစ်ခုဖြစ်တဲ့ KNU ကျင်းမြသားစီအောင်ကိုမတွေ့ရပါဘူးအရင်ဆုံးတော့ KNU ကဥဆောင်မှုနေရာယူခဲ့ပြီးနောက်ဆန်းကနေပြီးတော့ယာယီဥဆောင်မှုယူခဲ့ရတာပေါ့နော်အဲ့တော့အခုဒီပူပေါင်းဥဆောင်မှုမှာဆန်းကတော့ပြန်ပါပါတယ်မွန်ပါတယ်ပို့ပါတယ်ဒါပေမဲ့ခေရင်ကိုမတွေ့ရဘူးပေါ့နော်ဘယ်လိုအနေထားဖြစ်ခဲ့တယ်လို့သုံးသပ်နေလဲ
အဆောက်အုံကျွန်တော်တို့ BPS စုဖွဲ့တဲ့က KNU ကနေပြီးတော့အဖွဲ့ကောင်းဆောင်တွေတာဝန်ယူခဲ့တယ်ဒုတိယကတော့ RGSS ဆက်လက်ပြီးတော့တာဝန်ယူခဲ့တယ်ဆိုတော့ဒီတစ်ပတ်မှာတော့ Positive Party ကိုတော့သူတို့တောင်းပန်ပြင်ခြင်းနဲ့ဒါတူပါတော့စူပယ်မှုပုံစံက PPDS ကိုလည်းဖြစ်တဲ့ဘလူးတာတူမှုကနေပြီးတော့ဒီပုံစံကသူတို့ပါတီတိုင်းမှာဆက်လက်ကျင်းပသွားမယ်ဆိုတော့ဒီတောင်းမှုသူတို့အနေနဲ့မပါဝင်နိုင်သေးဘူးပေါ့နော်အဲဒီပုံစံဒါကြောင့်မို့သူတို့ဆက်လက်ပြီးတော့ကျင်းပသွားမယ်လို့လည်းအဲလိုရှိကြပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်များအောင်လို့ခင်ဗ
ျကိုဝင်းမင်းပါရှင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်အာဏာဖီဆန်တဲ့အနေနဲ့တပ်ကံတွေထွက်ပြေးလာသူ800ကျော်ရှိတယ်လို့ဇွန်လတုန်းကထွက်ပြေးလာသူဗိုလ်ကြီးမင်းမောင်မောင်ကပြောပါတယ်သူကတော့ရန်ကုန်တိုင်းတိုက်ကြီးမြို့နယ်မှာအခြေစိုက်တဲ့အမှတ်14စစ်မြေပြင်စစ်တပ်ရင်ကခွဲစိတ်ပါရဂူဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေသူတွေဗက်ပြောင်းလာသူတွေတဲကအမြင့်ဆုံးယာရုနဲ့ဗဲတပ်တွေကလည်းဆိုရကိုမဆုမြတ်မွန်ကဗိုလ်ကြီးမင်းမောင်မောင်ကိုဆက်သွယ်မေးမြန်းထားပါတယ်
အဲ့တော့အခုဒီစစ်တပ်ကဒီအနာသိမ်းပြီးတဲ့နောက်မှာတပ်ကနေပေါ့နော်ဘိုးကြီးတို့လိုမျိုးထွက်လာတဲ့သူပေါ့ဘယ်နှယောက်လောက်ရှိတယ်လို့တပ်မတော်ဒါဘယ်နှယောက်လောက်ရှိတယ်လို့သိရပါလဲရှင
်ဒီထွက်လာတဲ့သူတွေကတော့အများကြီးပဲပေါ့နော်သူတို့တွေကပုံစံမျိုးစုံနဲ့ပေါ့တချို့တွေကတော့လည်းတင်းကြောင်နေနေမှာရှိကြတယ်တချို့တွေကလည်းပြည်သူတွေဓာတ်ထဲမှာရှိနေပေါ့နော်သို့တော်လည်းပဲကျွန်တော်တို့သိတယ်ပေါ့နော်ဒေတာပေါ့ဒေတာစင်းတွေကရခဲ့ရင်တော့ဒါအကျဉ်းချင်းအဖြစ်တော့800နဲ့တစ်ထောင်ကျတော့ရှိနေပါပြီကျွန်တော်တို့ချစ်သက်ရှိရေးကင်းတို့ကဟာလာပြည်သူလူနဲ့ပူပေါင်းနဲ့တက်မတော်သားအင်အားစုကတော့အင်မတန်နှဲပါတော့အခု2021မြေဥတော်လည်ရေးမှာပြည်သူလူနဲ့ပူပေါင်းနဲ့တက်မတော်သားအင်အားစုကဒါဆောင်ကနေမျိုးပါပေါ့နောက်ပိုင်းလည်းပြည့်ပြည့်များလာမယ်လို့ကျွန်တော်အနေနဲ့ညွှန်ပြပါတယ်ဒါအင်မတန်များတဲ့ပမာဏဟုတ်ကဲ့ပါခင်ဗ
ျဆိုဆိုဟိုပြောတော့ဒီ800ဝန်းကျင်လောက်ရှိရလို့ပြောတော့အဲ့ဒီ800ဝန်းကျင်ကဘယ်တက်တွေကနေပြီးတော့ထွက်လာတဲ့သူအများဆုံးလို့သိရလဲနောက်ပြီးတော့ဒီဂျာတူအမြင့်ဆုံးကပေါ့နော်ဘယ်အဆင့်ရှိပါလဲရှင်
အဲ့တော့အများဆုံးကတော့အများဆုံးဆိုတာတစ်ခါတော့ proportion နဲ့လိုက်ကြွားနေတာပေါ့နော်ဒီတက်တက်တက်သေးရဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့အပေါင်းစုံကနေပြီးတော့ဆက်လာကြတာပေါ့နော်အဲ့တော့အခုချိန်ထိကတော့အမြင့်ဆုံးရာသီကတော့ပုံမှုအဆင့်ကြီးပုံမှုအဆင့်ကြီးတော့ဒါအမြင့်ဆုံးရာအမြင့်ဆုံးရာသီနေနဲ့ဆက်လာကြတယ်နောက်ပိုင်းဆိုရင်တော့ပေါ့နော်ဒါပြည်သူတို့ရှားမှုကြီးအကောင့်တာမယ်ဟလာဒီလူကိုယ်တိုင်လည်းပဲတချို့နေရာတွေမှာပေါ့နော်ပြည်သူနဲ့ပူးပေါင်းကျင်တဲ့နေသားမျိုးတွေရှိပါမယ်ဆိုတော့ဒီဖက်ကြီးမှာဓာတ်ကြီးကြီးမှာတဲ့ပုံစံတွေလည်းပဲပြည်သူဖက်ကိုရက်တိလာနိုင်တယ်လို့ကျွန်တော်အနေနဲ့ညှော်နစ်နေတယ်ပေါ့နော်ညှော်နစ်နေသေးပေါ့ဗျာ
ဆိုဆော့ဆော့မိကုံပြန်မိမယ်ဆိုရင်ဒီကြီးကြီးလေးပေါ့လေဘယ်တက်တည်းကနေပြီးတော့ထွက်လာတဲ့သူအများတယ်လို့ပြောလို့ရလဲရှင် အဲ့တော့ကျွန်တော်သိပြီးတော့ဒေတာအတိအကျမပြည့်အတွက်ကြောင့်လို့ကျွန်တော်နေမှာပြောလို့တော့မရဘူးဗျ။ဒါကကျွန်တော်ပြောလို့တော့မရဘူး။ဟုတ်ကဲ့။စစ်တပ်အနာသိနာတော့ဖေဗရူလာတည့်ရက်ကတိနေတယ်။ဒါပေမဲ့ဘိုးကြီးအာဂျွန်လာကြမှာဒီထွက်လာနိုင်တဲ့ပေါ်လိစ်ဆိုတော့ဟိုတော့လေးလလောက်ကြာကြမှာထွက်လာရဲဆိုတော့ဒီကြားထဲမှာဒီလိုထွက်လာနိုင်ဖို့အတွက်ကအခက်အခဲရှိလို့လားဒါမှမဟုတ်ဘာကိုစောင
ကျွန်တော်ကဒါခုနပြောသလိုပေါ့ဒီကျွန်တော်ရဲ့ဒါဒီမှုကွန်ရဲ့အကောင့်မှာကျွန်တော်တိုင်းနိုင်ဖြစ်သွားတယ်ပေါ့မြေသွားတယ်သို့တော့အခါတစ်ခါအကောင့်တစ်ခုကနေပြီးတော့ဒါကျွန်တော်မိုတီဗေးရှင်းစာတွေပေါ့ကျွန်တော်ရေးနေကြတယ်ပေါ့နော်သို့တော့တစ်ခါသေးမှလည်းကျွန်တော်ကဒီလိုနဲ့ပူပေါင်းမှုနဲ့ကျွန်တော်နေနေခွင့်လန်းရှာနေတာပေါ့နော်ခွင့်လန်းရှာနေတယ်သို့တော်လည်း ဘယ်လိုပူပေါင်းမှုလဲဆိုတဲ့အရာကိုကျွန်တော်မသိဘူးပေါ့နော်ဒီနေ့ဆက်တွေ့ရမှာလဲဒီနေ့ဒါဘယ်လိုမျိုးပေါ့နော်ဒီလိုဆက်တွေ့ရအောင်ဘယ်လိုလုပ်ရမလဲဆိုတော့နည်းနည်းနေကျွန်တော်ဖြာနေတာပေါ့နော်တစ်လက်စာတွေလည်းဒါခုနပြောသလိုဆက်တွေ့လို့ရတဲ့သူလည်းကျွန်တော်တန်းပြီးတော့ဆက်တွေ့ထားတယ်တို့တော်လည်းအကြောင်းပြန်ကြမှုတော့မရှိခဲ့ဘူးဒါပေမဲ့ကြာကြာလာတဲ့ကြာကြီးကြာလီပေါ့နော်က
no da phala la ba da le ma ro kuna jaw de bo di si point at ye ni ana dai ne tian sa pi yo chano wa si du ne pu paw mo twe bo naw chaw chu ga ni ye la okay la
so bo yi ya di cdm lou pi ro ma di tat ka ni phat pi la de bo li so ai naw ma ro ko naw song ta win thain ga de di sit tat ye ma belo ga ye yai khan mu de shi de lo wa ti ya le she
chano ga do like pi yo le ma so zan naw u ya target အစားတစ်ဖက်မှာပဲဒီတိုင်းပဲရှိနေပြီတော့ဒီလို program လုပ်ပြန်နေခဲ့တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကဒီခုဘက်တော်သားတယောက်ဖြစ်သွားပြီ။ကျွန်တော်စိတ်ဝင်စားတာပြီးခုရေးတဲ့စိတ်ဝင်စားတော့ဒီနေဦးတော်နိုင်ကြီးအောင်မြင်မှုအတွက်ကျွန်တော်တို့အနေနဲ့ဘယ်လိုထူထောက်ဘယ်လိုတောင်းနေရနေပြီးတော့ပါဝင်ကူညီပေးလို့ရမလဲဆိုတာကိုကျွန်တော်စိတ်ဝင်စားတယ်။ကြီးကျယ်တဲ့ຢာတွေကိုလည်းကျွန်တော်နှိပ်လိုက်ပါတယ်။
ဟုတ်ကဲ့ပါအခုဒီတက်ကနေပြီးတော့ထွက်လာခဲ့ပြီးဒီဒီသူအများပေါ်လေးဒီဆန္ဒပြသူစစ်ကောင်စီကိုဆန့်ကျင်နေသူတွေဘက်ကနေပြီးတော့ရည်တည်နေရဲဆိုတော့ရှင်းဆက်ပြီးတော့ဘိုးကြီးဘာတွေလုပ်သွားမယ်ဆိုတဲ့အစီအစဉ်ရှိလဲရှင
့်ကျွန်တော်ကခွဲစစ်ကြောင်းပြောပါဒါကျွန်တော်ရဲ့ profession တွေကတော့ဒါပိကုတာခွဲစစ်ခြင်းပေါ့နော်သို့တော်လည်းပဲဒါဒီနေဥတော်နိုင်ရေးမှာတော့ကျွန်တော်နိုင်မဲ့ဝင်ရေးပေါ့နော်ကျွန်တော်ဘလောက်ဖမ်းနိုင်မလဲကျွန်တော်နိုင်မဲ့ဝင်ရေးတော့ဖမ်းပါပဲသို့တော်ဘာတွေလုပ်နေလဲဆိုတဲ့အရာကိုတော့ကျွန်တော်တို့ဂျုံကြီးအရှင်ကြီးကတချို့အရာတွေမှာတော့မပြောပြရသေးတဲ့
ကျေးဇူးတင်ပါတယ်ဘိုးကြီးမင်းမောင်ရှင်အခုလိုမျိုး VOA မြန်မာဝါရောက်အချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်ဟောကျေးဇူးတင်ပါတယ်မဆုမြတ်မောင်ကြီးဟုတ်ကဲ့ပါခင်ဗျာ
မဆုမြတ်မောင်ဆက်သွယ်ပြီးမြန်တင်ပြခဲ့တာပါရှင်စစ်ကောင်စီရဲ့လုပ်ရက်တွေကိုလက်မခံနိုင်တဲ့အတွက်အာနာဖီဆန်တဲ့အနေနဲ့တက်ကန်နေဘက်ပြောင်းလာခဲ့သူအမတ်ဆလေးစစ်မြေပြင်စစ်တပ်ရင်ကခွဲစိတ်ပါရဂူဘိုးကြီးမင်းမောင်မောင်ဖြစ်ပါတယ်မင်းမြန်ကန်အပြည့်အစုံကိုတော့စနေနေ့ထုတ်လွှင့်မဲ့ VOA ရုပ်သံအစီအစဉ်မှာကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ၈ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါလေ။စလုံးပေါင်းက voabamischannel ဖြစ်ပါလေ။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/ VOA Burmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။VOA American အသံရဲ့2021ခုနှစ်ဇူလိုင်လ8ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်တွေကလူထုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာကတော့
ကိုဗစ်ဖြစ်နေပြီလို့တန်လျာရှိပြီဆိုရင်ပေါ့နော်။ဒါမှမဟုတ်လို့ရှိရင်ကိုဗစ်ကျဲလို့ ਨੇ တီးတွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူချီလူစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါပြီးကြနေထိုင်တယ်ပေါ့နော
်လူလူနဲ့ကျမ်းမာရေးအပတ်စဉ်အစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့အားကစားအစီအစဉ်ကိုလည်းတင်ပြပေးမှာပါဒါရီမတိုင်ခင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါမြမနိုင်ငံဟာမတူကွဲပြားမှုတွေမတူကွဲပြားသူတွေကြားအပြန်အလှန်နားလေတီးခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စု Rutgers State ကဂုံတူးဆောင်ပါမောက်ခမြမအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်တည်မြဲရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းပြောပါတယ်ပါမောက်ခ Silverstein ကိုဥကျော်စန္တာကဆက်သွယ်မိမြန်တာမှာပြောကြခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်ပိုင်းအတွင်းကကွယ်လွန်သွားပြီဖြစ်တဲ့ပါမောက်ခကြီးကိုဂုံပြူတဲ့အနေနဲ့ပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်။
ကျောင်းကြီးဆွေးပါစတိုင်းများမြန်မာနိုင်ငံရဲ့မျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာမျိုးသားစိတ်ဓာတ်ဒီဘာသာရေးနဲ့ကင်းလွတ်သောမျိုးသားရေးစိတ်ဓာတ်လားသူဒီမျိုးဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentand one can be both a nationalist and a buddhist and
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစစ်တပ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆူရာဘာသာကြားရင်းနဲ့ဗုဒ္ဓဘာသာဝင်နေတဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှာမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းအဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well in other words during this last century 12
အကြမ်းဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရားပါပဲတနည်းပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရည်တည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်သမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင် ဗမာတွေမြန်မာအလဲပိုင်းတစ်ခွင်ကိုအုပ်စိုးထားခဲ့စဉ်တုန်းကဒေသတဏ္ဍတလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူးအင်းကြီးချင်းတွေကြာပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ
်ဆရာကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းဆင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်ဆုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမူပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲခင်ဗျ
ာ the mess that we are seeing unfold at the present time the fighting this disagreement is largely the outgrowth of the failure of the Burmese
အခုခါကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလွဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြမတတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါ။တမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှဆိုလို့ကာကွယ်ခုခံလာကြပါတယ်။ဆိုတော့ဒီကနေ့အခါမှာမြမပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရားကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်တကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြမလူအဖွဲ့စည်းဟာငြိမ်းချမ်းသောလူအဖွဲ့စည်းတရားဖြစ်မလာပဲတယောက်လည်းဘင်းကိုတယောက်ညှစ်ဖို့ကြိုးစားတဲ့လူအဖွဲ့စည်းဖြစ်နေရတာပါ
။ဆိုတော့ဒီပฏิပက္ခတွေဟာငြိမ်းချမ်းစွာအတူရှင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငြိမ်းချမ်းရေးကတစင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
We are seeing a number of new ideas being brought in by outsiders, and that people who come from other areas bring with them the unhappiness, hatred, disagreements, and impose it on the peoples who had for long
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
။ I am concerned about this idea that the emphasis on a state religion is something that is
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင့်ကြံလိုက်နာကြဖို့ပဲရှိပါတယ်
။အခုလို့ဆိုတော့ ဆေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိဘဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတိုးတက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ်ဆိုင်ခင်ဗျာ
I agree with you fully. There was far much social harmony in Burma when the various groups lived under their own rules side by side peacefully acknowledging the paramountcy of the Burmese
ကျွန်တော်အပြည့်အဝသဘောတူပါတယ်မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုယ်ကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး။
โอเคใช่ไอ้รอชื่อကိုညှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟာဇာတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူရမို့လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျ
ာ Well I think we have a base if we would only look back at itAnd that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဘိုကျော့အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဘိုကျော့အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဘိုကျော့အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချယ်လှယ်လာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဥကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကရေဒီယိုအစီအစဉ်အပြင်ရုပ်သံအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင်ဒေါက်တာတန့်စောစီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးကိုနားဆင်ကြရအောင်ပါရှင
်။ coronavirus covid-19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာတဲ့အချိန်မှာ covid-19 ကာဝေးကုသရေးကိုဖိဖိစီစီလွှတ်ဆောင်ပေးမယ့်အဖွဲ့အစည်းတွေနေပါသွားတာကြောင့် covid-19 ကာဝေးကုသရေးဟာစိုးရိမ်ပူပန်ရမယ့်အခြေအနေတစ်ခုအဖြစ်ကိုရောက်ရှိလာနေတာပါ။ covid-19 ကူးစက်ခံရတဲ့အခါအင်္ဂါတခြားသူတွေကိုကူးစက်ပြန့်နှံ့မှုမရှိစေဖို့အတွက်မိမိအိမ်မှာတည်ကြားနေရာတစ်ခုကိုကြိုတင်စီစဉ်ထားကြရမှာဖြစ်ပါတယ်။မိမိအိမ်မှာလေဝင်လေထွက်ကောင်းတဲ့အခန်းတစ်ခုကိုကြိုတင်ပြင်ဆင်ထားပြီးရောဂါရှိသူအသုံးပြုရမယ့်အသုံးဆောင်ပစ္စည်းတွေကိုလည်းတည်တံ့ဖြစ်အောင်ပြင်ဆင်ထားသင့်တယ်လို့အရေးပေါ် application မှာအထွေထွေရောဂါကူးစက်ရောင်းဝယ်တူဦးဖြစ်သူဒေါက်တာဟိန်းထက်ကအခုလိုကြံပေးပါတယ်
။ဟုတ်ကဲ့။အဲ့လိုမျိုးကိုဗစ်တန်ရာရှိလာပြီးသူ့ကိုကိုဗစ်ဖြစ်နေပြီလို့တန်ရာရှိပြီဆိုရင်ပေါ့နော်။ဒါမှမဟုတ်လို့ရှိရင်ကိုဗစ်ရှိရလို့လည်းကြည့်တွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူအခြေပြုစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေကိုမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါတည်ကြနေထိုင်တယ်ပေါ့နော်တည်ကြနေထိုင်မယ်ဆိုရင်ကျွန်တော်ကဟိုတည်တဲ့အခန်းပေါ့နော်ဒါမှမဟုတ်ရင်လေးဝင်းလေးတစ်ပတ်ကောင်းတဲ့အခန်းလေးတစ်ခုတော့ပြင်ဆင်ရမှာနော်ပြင်ဆင်မယ်ပြီးရင်ကိုသုံးမဲ့အသုံးဆောင်နေပြီးတော့တည်တဲ့ထားမှာပေါ့နော်
COVID-19 ကူးစက်ခံရတယ်လို့တန်တရားရှိပြီးမိမိအိမ်မှာတီးကြအခန်းခွဲနေထိုင်ရတဲ့အခါရောဂါရှိသူရဲ့အသုံးဆောင်ပစ္စည်းတွေကိုတီးတန့်ထားရှိရမှာဖြစ်ပြီးမလဲမရှောင်သာလို့အတူတူပေါင်းပြီးသုံးရမယ်ဆိုရင်ပြုစုဆောင်ရှောက်ပေးရတဲ့သူတွေအနေနဲ့အသုံးဆောင်ပစ္စည်းတွေကိုမကင်တွယ်ခင်နဲ့ကင်တွယ်ပြီးချိန်နေမှာလက်ကိုတည်တည်ချာချာဆေးကြောတန့်စင်ပေးဖို့လိုတယ်လို့ဒေါက်တာဟိန်းထက်ကပြောပါတယ
်တကယ်လို့မလဲမရှောင်သာအတူတူပေါင်းပြီးတော့သုံးရမယ်ဆိုရင်မကင်တွယ်ခင်နဲ့ကင်တွယ်ပြီးမှလက်ကိုစက်ပြတ်အသုံးပြုပြီးတော့စက်ကတ်20ကျောင်းကျွန်တော်ကတည်တည်ချာချာဆေးရမယ်နော်အမမောအဲကျွန်တော်တို့အယ်ကိုဟောပေါ့နော် 60 ရာခိုင်နှုန်းတော့ဗောနော်ပါတယ်လက်တန့်စီးရေးကိုအသုံးပြုလို့လေရ
တဲ့အိနေအတူနေတဲ့သူတွေအနေနဲ့တီးကြားခွဲနေထိုင်နေရတဲ့သူကိုစကားပြောဆိုတဲ့အခါအနည်းဆုံး6ပေကွာကနေနှာခေါင်းစီးတက်ဆင်ပြီးစကားပြောဆိုသင့်တယ်လို့ဒေါက်တာဟိတက်ကပြောပါတယ
်ဟိုအိနာတွေကိုဆက်သွယ်တဲ့အခါမှာကျွန်တော်ကပြောတာမျိုးသုံးတယ်ဗောနော်သုံးတယ်မဖြစ်မနေပြောရမယ်ဆိုရင်တော့ကျွန်တော်ကအနည်းဆုံးကျွန်တော်တို့6ပေအကွာနေတော့နှစ်ယောက်စလုံးပေါ့နော်နောက်နှစ်ဖက် master ပြီးတော့ကျွန်တော်တို့ပြောကြမှာပေါ့နော်ဒီချာချာ master ပြီးတော့ပြောကြမှာပေါ့နော်ပြီးတော့နောက်တစ်ခုကကျွန်တော်တို့အိမ်သားတွေနဲ့ပေါ့နော်အတူတူမျှဝေပြီးတော့သုံးရတဲ့ပစ္စည်းတွေပေါ့နော်ပစ္စည်းဥမာဈေးပိုက်ကောင်းငကားလက်ကောင်းအဲ့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ကတိတိချာချာဟိုးတက်ဆင်ပေါ့နော်အဲ့လိုအဲ့ဒီနီလန်းလေးတွေနဲ့ကျွန်တော်တို့ကဟိုကိုယ့်အိမ်မှာကိုယ်ပဲတီးကြားနေထိုင်လို့ရပါတယ်
COVID-19 ဟာမြန်မာနိုင်ငံမှာတတိယလှိုင်းအဖြစ်ပြင်းပြင်းထန်ထန်ပြန့်ဖြစ်ဖို့ဥတည်နေတာကြောင့်ပြည်သူလူထုအနေနဲ့ပေါ်ပေါ်ဆက်ဆက်သဘောမထားဘဲသိရှိပြီးသားကာဝေးနီးလန်တွေကိုမမေ့မလျော့အားထုတ်ပြီးကာဝေးဆောင်ရွက်ကြပါလို့ဒေါက်တာဟိန်းထက်ကအခုလိုတိုက်တွန်းကြံပေးပါတယ
်အဓိကကတော့ကျွန်တော်တို့ကတော့အခုအချိန်မှာပေါ့နော်ကျွန်တော်နိုင်ငံမှာပေါ့နော်ဒီမနေ့နဲ့တက်ဖြစ်တာတွေနဲ့ဆိုလို့ရှိရင်ဒီဟာပြန်ပြီးကြော့ပြန်လာမှာကျွန်တော်တို့ကလည်းစိုးရိမ်ရတယ်ပေါ့နော်ကြောက်ရတယ်အဲ့တော့ကျွန်တော်တို့ကဘယ်တော့ကကျွန်တော်တို့ကမတ်စတန်ပေါ့နော်မတ်စကိုလည်းစနစ်တကျပေါ့နော်စနစ်တကျမတ်စတက်မယ်အဲနှာခေါင်းစီးပေါ့နော်နှာခေါင်းစီးအဲ့လိုမျိုးဒီ ready made မရနိုင်အောင်မမရနိုင်တဲ့နေရာမှာသူကလက်လုံးပေါ့နော်လက်ချုပ်နှာခေါင်းစီးလေးတွေကျွန်တော်တို့တက်ရမှာပေါ့နော်ပြီးလို့ရှိရင်လက်စီးတဲ့အကျင့်ပေါ့နော်စီးတဲ့အကျင့်လေးကိုကျွန်တော်တို့လိုရမယ်ဒီတရားနဲ့တရားက6ပေပေါ်ကနေကျွန်တော်တို့ကားပြောကြမယ်ပြီးလို့ရှိရင်ရှောင်းကျင်နိုင်အောင်မှာကြောက်ဆိုလို့ရှိရင်ခုခုခုဒီတော့လာလို့မတ်စတက်တာလို့အဲ့လိုမျိုးဒီကတော့ဖြစ်လာခဲ့ပြီဆိုလို့ရှိရင်လည်းပြီးတော့အကြောင်းဘယ်လိုမျိုးဒီကြီးလို့ဆိုရင်ဒီယောဂအကြောင်းဟိုစိတ်ဖြစ်ကြတာလေးစိုးရိမ်ပူပန်တာလေးအဲ့လိုမျိုးဖြစ်လာတယ်ဖြစ်လာပြီးတော့ဒီကိုဗစ်ကြောင့်မို့ဟိုအသက်ဆုံးရှုံးရမှာလားဆိုပြီးတော့သူတို့ဘယ်လိုမျိုးစိတ်ကနာမနေဖြစ်တာလို့ရှိရပေါ့နော်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့ကျွန်တော်တို့ကဒီကျန်းမာရေးဦးဌာနကနေပြီးတော့ဆက်မှတ်ထားတဲ့နီလန်းလေးတွေအတိုင်းပဲကျွန်တော်တို့ကူတာမှုခံယူလို့ရှိရင်ဒါကျန်းသွားနိုင်မှာ
ပဲမြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာပြီးကာဝေးကုသရေးကိုဖိဖိစီစီလှုပ်ဆောင်ပေးမဲ့အဖွဲ့အစည်းတွေနှဲပါနေတဲ့အချိန်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်ခံရပြီလို့တန်တရားရှိပြီးမိမိအိမ်မှာတီးကြားခွဲနေထိုင်ရတဲ့အခါလိုင်းနာဆောင်ရွက်ရမယ့်နည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုတင်ဆက်နေတဲ့လူထုနဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကလိုက်လိုက်လဲလဲကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะတော်ရရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ8ရက်ကြာတာပရိနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါဘောလုံးဝါဒနာဦးတွေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့ Euro 2020နဲ့ Copa America ဘောလုံးပွဲတို့ရဲ့နောက်ဆုံးရလတ်နောက်ရှေ့အလားလာတွေကို VOA အားကစားအစီအစဉ်တာဝန်ခံကိုရနိုင်နဲ့ VOA Editor ဦးကျော်စံသားတို့ဆွေးနွေးထားပါတယ
်ကဲကိုနိုင်ဒီနေ့အားကစားအစီအစဉ်နဲ့ပတ်သက်ပြီးတော့ကိုနိုင်ကိုတိုက်ရိုက်မေးချင်ပါတယ်ပထမဆုံးကတော့အခုပဲပြီးဆုံးသွားတဲ့အင်္ဂလန်နဲ့ဒန်မတ်ပွဲမှာ အင်္ဂလန်ကတော့နိုင်သွားတယ်ပေါ့လေဒါပေမဲ့နိုင်တဲ့နေရာမှာသူပင်နယ်တီနဲ့အစာရသွားတယ်အဲ့ဒီပင်နယ်တီကိုဖယ်ထားလိုက်ရင်နှစ်သင်းရှင်ပြိုင်ကစားတာကိုကြည့်ရင်ဘယ်အသင်းကခြေသာသလဲ
အင်္ဂလန်ကပထမပိုင်းပွဲစဆခြင်းမှာတော့သူတို့ကသူတို့အိမ်ခွင်းမှာကန်ရတယ်ဆိုပေမဲ့ဆမီဖိုင်နယ်လည်းဖြစ်နေတော့နည်းနည်းဖိအားရှိနေတယ်လို့မျိုးပေါ့သူတို့မှာပရက်ရှာတွေရှိနေတယ်ဒီပွဲကိုနိုင်ရမယ်ဆိုတဲ့စိတ်နဲ့ကစားနေတော့အင်္ဂလန်တင်းဟာခင်းတဲ့လောက်တော့သူတို့ဖြေစားမပြနိုင်ဘူးဒန်မတ်ကတော့ပထမပိုင်းမှာပို့ပြီးတော့ရရတင်းတင်းနဲ့ကစားပြီးတော့ပူတာတယ်လို့ပြောရမယ်ဒါပေမဲ့အင်္ဂလန်တင်းကဂိုးပေးလိုက်ပြီးတဲ့နောက်မှာတော့သူတို့ဒီဒန်မတ်ကိုသူတို့ပြန်ပြီးတော့ခြေပါဂိုးသွင်းနိုင်ဖို့လှုပ်ပြီးတော့တိုက်စစ်ဆင်ကစားပြီးတော့အဲ့နောက်ပိုင်းမှာတော့အင်္ဂလန်တင်းကနည်းနည်းလေးပြန်ပြီးတော့ပုံမှန်ခြေပြန်ရလာပြီးတော့သူတို့ဒုတိယပိုင်းမှာတော့တော်တော်လေးကောင်းကောင်းကစားနိုင်ခဲ့တယ်လို့ဆိုရမယ
်အဲ့ဒီတော့ဒီအင်္ဂလန်ဟာဘလူးဘွဲမှာအီတလီနဲ့တွေ့မယ်စနေနေ့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာတော့ဘလူးနေဖြစ်နိုင်တယ်အလားလာကအီတီရဲ့ခြေစွမ်းအဲ့မှာကြည့်ခဲ့ရတာနဲ့ဒီကနေ့အင်္ဂလန်ရဲ့ခြေစွမ်းကိုကြည့်မယ်ဆိုရင်ကိုယ်နိုင်ဘလူးနိုင်ရှင်ခံမှန်းလို့ပါလဲ
အင်္ဂလန်နဲ့အီတလီဒီကဘာဒီဘောလုံးလောကမှာတကယ်နာမည်ကြီးနှစ်သင်းပေါ့အင်္ဂလန်တို့ကတော့ဒါက1966ကဘာဖလာနောက်ပိုင်းပထမဆုံးကြိမ်ဖိုင်နယ်ရောက်တာပေါ့အဲ့ Italy ကတော့ဒီကြားထဲမှာသူတို့ကဟိုဖိုင်နယ်ရောက်တာတွေပူဆွဲတာတွေလည်းတော်တော်များများဟိုဖြစ်တယ်။ဒါပေမဲ့ဒီပွဲကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တော့တစ်ဖက်မှာလည်း Italy အသင်းကသူကတီတီငိမ့်ငိမ့်နဲ့စကားနိုင်ခဲ့တာဒီတိုင်ပွဲစကြဲကလို့ပြောရမှာပေါ့။ Italy အသင်းရဲ့ဒီနှစ်ထူးခြားချက်တစ်ခုကတော့တော်တော်များများလည်းပြောကြတယ်။ဒီနှစ် Italy အသင်းဟာတခြားနှစ်တွေလိုမျိုးမဟုတ်ဘူး။ Italy မှာပုံမှန်ဆိုရင်တကယ်ကိုစတပ်လေးရီအမြဲတမ်းလိုလိုပါလိမ့်ရှိတယ်ဒီနှစ်အီတလီအသင်းကကြတော့အဲ့လိုမျိုးတယောက်တည်းချုံပြီးတော့ဟိုဖြစ်နေတဲ့အီတလီအသင်းမျိုးမဟုတ်ဘူးတီးမ်အလိုက်သူစီစီနဲ့ကစားနိုင်တဲ့အသင်းခြေစွမ်းလေးတော်တော်လေးကိုတီတီငယ်ငယ်ရှိတယ်ဒီတိုင်ပွဲမှာနာမည်ကြီးတဲ့ဘယ်လ်ဂျန်ကိုလည်းသူတို့နိုင်အောင်ကန်ခဲ့တယ်ပြီးခဲ့တဲ့ဆန်မီဖိုင်နယ်မှာဆိုရင်လည်းစပိန်ကိုလည်းပယ်နယ်တီနဲ့သူတို့နိုင်ခဲ့တယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာအင်္ဂလန်ကဒီကြိမ်ကအခု66နောက်ပိုင်းပထမဆုံးကြိမ်ဖိုင်နယ်တက်တာပေါ့ဖိုင်နယ်တက်တာဆိုတော့တိတ်တည်းလည်းတော်တော်မြင့်မားနေတယ်မျောလင်းကြက်ကလည်းတော်တော်လေးကြီးမားတယ်နှစ်သင်းစလုံးကတော့တော်တော်လေးဟိုပြောရရင်တော့မျှတယ်လို့တော့ပြောလို့ရမယ
်ဟုတ်ကဲ့
တကူဟုတ်ကဲ့တကူကတော့ဟိုအင်္ဂလန်ကသူ့အိမ်ခွင်းဖြစ်တဲ့ဒီလန်ဒန်ကဝမ်ဘလီမှာကမ်းအားမှာဆိုတော့ပရိသတ်တွေလည်းအခုကြီးလို့ရပြီဆိုတော့အဲ့တကူကတော့အင်္ဂလန်အတွက်အားပါချက်တကူရှိတယ
်ဟုတ်ဘာပဲပြောပြောအချိန်နဲ့ပွဲတစ်ပွဲဖြစ်လာမှာပေါ့
တော့ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့နောက်တစ်ခုက Copa America ပွဲဖြစ်ပါတယ်ဒါလည်းပဲကမ္ဘာကျော်ဘောလုံးပွဲဘောလုံးဝါသနာဥရီမပြတ်တမ်းစောင့်ကြည့်နေရတဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီပွဲကတော့အခုဘောလုံးပွဲမှာ Brazil နဲ့ Argentina နဲ့တွေ့မယ်ဒါပေမဲ့ကမ္ဘာမီဒီယာတွေထဲမှာ TV တွေထဲမှာအဓိက Brazil versus Argentina ဆိုတာတဲ့ Neymar versus Messi သူတို့နှစ်ယောက်ကိုအဓိကထားပြီးတော့သူတို့နှိုင်းယှဉ်နေရတာတွေ့ရပါတယ်ဆိုတော့ဒီနှစ်သင်းကမ်းမဲ့အထက်မှာအဲ့ဒီMessi နဲ့ Neymar တို့ရဲ့ခြေစွမ်းကဘယ်လောက်တောင်အရေးကြီးလို့လဲသူတို့အပေါ်မှာအများကြီးမူတည်နေပါသလားဒီနှစ်အနိုင်ရဖို့ခင်ဗျာအ
ဲဟိုပြောတယ်လို့ပဲပေါ့သူတို့အပေါ်မှာအများကြီးမူတည်နေသလားဆိုရင်တော့လည်းအများကြီးမူတည်နေတယ်လို့ပဲပြောရမှာပဲ။ဘာကြောင့်လဲဆိုတော့သူတို့ကလည်းအသင်းရဲ့အဓိကကစားသမားဖြစ်တဲ့အဓိက star player တွေဖြစ်တယ်။ Messi ဆိုတာလည်းအင်္ဂလိပ်တဲ့အတိုင်းပဲကမ္ဘာအကောင်းဆုံးဘောလုံးသမားဆုဆိုဟိုသူက6ကြိမ်တော့ရတာလား။ဆိုပြီးတော့တစ်ဖက်မှာလည်းနေမားကလည်း PSG တို့ဘောဒီဟိုထိတ်တန်းဒီဘောလုံးသမားတယောက် Brazil တင်းရဲ့လည်းတကယ်ဟိုအခုမှအားထားရတဲ့တိုက်စွန်းမှုတယောက်ဆိုတော့မီဒီယာတွေကဟိုပြောလိုမျိုး Messi နဲ့ Neymar ဆိုရလဲဟိုနှစ်ယောက်ရဲ့ပွဲလို့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်ဒါပေမဲ့တစ်ခုဟိုဟိုရှိတာက Brazil နဲ့ Argentina ဆိုတာကကမ္ဘာဘောလုံးလောကရဲ့ဒီထိတ်တန်းနှစ်သင်းတောင်အမေရိကမှာဆိုသူတို့ကတကယ်ကိုပြိုင်ပတ်တကယ်ကိုသူတို့ကအောင်မြင်ဆုံးနှစ်သင်းလို့လည်းပြောလို့ရတယ်တကယ်ထိတ်တန်းနှစ်သင်းဆိုအဲ့ဒီအချက်ကိုလည်းကျွန်တော်တို့ကမေးလို့တော့မရဘူးဘလို့လဲမက်ဆီနဲ့နေမာရဲ့ပွဲလို့ပဲပြောဘရာဇီးလ်နဲ့အာဂျင်တီးနာပွဲဆိုတဲ့ကိကဒီကမ္ဘာဘောလုံးပရိသတ်တွေအကုန်လုံးအတားစိတ်ဝင်စားနေကြပြီဟု
တ်ကဲ့
ဟိုဘရာဇီးလ်ရဲ့နဲ့အာဂျင်တီးနာပွဲဖိုင်နယ်ပွဲဆိုတဲ့ဥစ္စာကကျွန်တော်မြင်တာတော့အရန်ကိုကြည့်လို့ကောင်းပဲပွဲလို့လည်းမြင်ပါတယ
်ဒီဘောလုံးပွဲနဲ့ပတ်သက်ပြီးတော့တစ်ခုမေးချင်တာပေါ့လေလူပြင်းအမြင်ပေါ့ဒီ Euro 2020ပွဲနဲ့ Copa America အထူးသဖြင့်ဥရောပပွဲတွေနဲ့ဒီတောင်အမေရိကပွဲတွေမှာဘယ်ပွဲတွေကပိုပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လို့ထင်ပါသလဲ။တချို့ကပြောတယ်ဥရောပပွဲတွေနဲ့ဆိုင်ရင်တောင်အမေရိကပွဲတွေကပိုပြီးတော့အားတက်သရောရှိရကြည်ရတာပိုပြီးအရသာရှိလို့ပြောကြတယ်။အကစားအစီအစဉ်မှုတယောက်နဲ့ဘယ်လိုနှိုင်းရှင်လို့ပါလဲခွန်းတိုင်း။
တမျိုးစီပါပဲသူတို့နှစ်ခုစလုံးကတော့ဟိုစိတ်ဝင်စားဖို့လည်းကောင်းတယ်ဟိုယူရိုပွဲဆိုတာလည်းဒီကမ္ဘာဖလားပွဲပြီးရင်ပြိဿအများဆုံးစောင့်ကြည့်ပြီးတော့ဟိုစောင့်ကြည့်ကြတယ်ပွဲလို့လည်းဆိုလို့ရတယ်ဒီနိုင်ငံပွဲတွေထဲမှာတစ်ဖက်မှာလည်းဒီတောင်အမေရိကဆိုတာလည်းတောင်အမေရိကကစားဟန်ပေါ့ဘောလုံးကိုတွန်းတွန်းတိုက်တိုက်နဲ့ဒီတိုက်စစ်ကိုဖွင့်ကစားတယ်အခုတစ်ခေါက်ဒီကိုပါအမေရိကဖလားမှာဆိုရင်လည်းသူတို့ကစားကြတာကိုကြည့်မယ်ဆိုရင်ဟိုဘယ်လိုပြောမလဲဘောလုံးကိုပိတ်ပြီးတော့မကစားဘူးသူတို့ကများသောအားဖြင့်တိုက်စစ်ကိုဖွင့်ကစားတယ်ဝုံဝုံတိုင်းတိုင်းနဲ့ပဲဒီအာဂျိုမန်တက်ကစားသွားတာဒီဟိုမပြင်းရဘူးပေါ့မပြင်းရဘူးပြောယူရိုပွဲကတော့တစ်ဖက်မှာလည်းတစ်ခါလေကြာရင်တချို့ဥစ္စာတွေကနည်းနည်းပိတ်ကစားတာတို့ဒီအင်္ဂလန်ကဒီနေ့ဆိုရင်လည်းသူရှေ့ကနေရောက်သွားတဲ့ခါမှာပိတ်ပြီးတော့တိုက်စစ်ကိုကမလုတော့ဘူးမလုတော့ပဲနဲ့ထိန်းကစားတာဘူ
းအဲ့ဆိုကိုတိုင်းဘသူ့ကိုနိုင်စေချင်လဲဘရာဇီးနဲ့အာဂျင်တီးနာ
နောက်နေ့လုံးတော့ကျွန်တော်ကြိုက်ပါတယ်ဟိုတစ်ဖက်မှာဒီတစ်ချိန်ကအာဂျင်တီးနားမှာတိုင်ပွဲကိုလောက်ခါနီးမှာဒီကိုဗစ်ကြောင့်ဘရာဇီးကိုအင်ရှင်ဖြစ်ရွှေ့လိုက်တာရပ်ပိုင်းအလိုကြောင့်မှာရွှေ့လိုက်တာဘရာဇီးနဲ့အာဂျင်တီးနားနှစ်ပြိုင်လုံးကတော့ကျွန်တော်ကြိုက်တဲ့အစင်းပါပဲဒါပေမဲ့ဒီတစ်ချိန်တော့ကျွန်တော်ကအာဂျင်တီးနားကိုနိုင်စေချင်တယ်နိုင်စေချင်တဲ့အဓိကအကြောင်းကတော့မက်ဆီကိုဒီအာဂျင်တီးနားနဲ့အတူဒီတိုင်ပွဲမှာသူဟိုဆူဖလာရစေချင်တာပေါ့ပြီးခဲ့တဲ့2014ကမ္ဘာဖလားရော2015ဒီ16ဟွာမှာလောက်တဲ့ Copa America ဖလားတွေရောသူက final ရောက်တယ်ဒါပေမဲ့သူမနိုင်ခဲ့ဘူးအဲ့အတွက်သူကအာဂျင်တီးနားကနေတောင်သူအနားယူရမယ်လို့လုပ်ပြီးတော့မှပြန်ကန်လာဆိုတော့မဲချိန်တော့အာဂျင်တီးနားကိုပို့ပြီးတော့နိုင်စေချင်တယ်ကြာ
VOE ရဲ့အားကစားအစီအစဉ်တာဝန်ခံကိုရန်နိုင်တဲ့ VOE Editor ဦးကျော်စံသားတို့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB ရုပ်သံလိုင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရုပ်သံကနေနေ့စဉ်ည9နာရီမှထုတ်လွှင့်တဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်မတွေနဲ့တွေ့ဆုံမေးမြန်းခန်းတွေ၊အပတ်စဉ်ကဏ္ဍတွေကို DBB မှာလည်းနေ့စဉ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်။
ပတိနေငယ်ပေါ်တိုပရင့်မြို့တော်လူကုန်လုံးရပ်ကွက်ကနေမှာပေါ်တူနေကသမရဂျိုဗန်နီမိုးစ်ကိုပြစ်ခတ်တပ်ဖြတ်ခဲ့သူတွေကိုအာဏာပိုင်တွေလိုက်လံရှာဖွေနေပါတယ်။လုပ်ကြံတပ်ဖြတ်သူတွေလွမြောက်နေစေဖြစ်ပြီးနိုင်ငံတကာတိုင်းတန်နဲ့လိုက်လံဖမ်းဆီးဖို့လဲအမေရိကန်ဆိုင်ရာဟေတီသံအမတ်ကြီးကတိုက်တွန်းလိုက်တာပါ။အလိုရှိနေတဲ့သူတွေကိုရှာဖွေဖမ်းဆီးနိုင်အောင်အမေရိကန်ထံကကျွမ်းကျင်မှုအကူအညီတွေတောင်းခံသွားမှာဖြစ်တယ်လို့လဲသံအမတ်ကြီးကပေါ်တူနေကပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအကျက်တဲတွေကိုဖြေရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြက်ကွက်နေတဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကူစေကဝေဖန်လိုက်ပါတယ်။နောက်နာကတ်မျိုးဆက်တွေကအခုခိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိငုံထုတ်ကောင်းထုတ်ကြပါလိမ့်မယ်။မြန်မာပြည်သူတွေအကြီးအမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလွတ်ဆုံးအခြေအနေနဲ့ကြုံရတဲ့အခြေမျိုးမှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောင်းစီလျော်တဲ့အကူအညီပေးခဲ့သလားဆိုပြီးမေးလာမယ်ဆိုရင်တော့ဒီမေးခွန်းအတွက်ရည်ရွယ်သသာဖြေပေးရရင်အခုချိန်တည်းမရှိသေးတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထုတ်ကူစည်သောမတ်စင်ဒရူးကဘော်ဒူးနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆူရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်ရဲ့အင်အားသုံးနှိမ့်မှုတွေပေါ်ပေါ်ရကတိုက်စုံသူရာဂနန်းတီရှိနေတယ်လို့အရသာဆူရခေါင်းဆောင်တွေပါဝင်တချို့လူရှာသူထောင်နဲ့ချီဖက်စစ်ခံထားတဲ့အတွက်ကုလသမဂ္ဂအပေါ်ဝင်နိုင်ငံတကာအတိုင်းဝန်းက PRP တောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြာသေးငါးဆလို့ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေရကရန်ကုန်တိုင်းအပေါ်ဝင်နောက်ထပ်မြို့နယ်တရားစင်ကျုံမှာအင်ဖြေမထွက်ဖို့ကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချညာပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက် VOE 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program